တတိယကြိမ်နဲ့စတတိယဆုပင်လုံးညီလာခံကိုဘယ်နဲ့ကျင်းပမယ်ဆိုတာရည်တိကျပြောလို့ရပြီလားခင်ဗျာ
တတိယပင်လုံးစီဝေးကျင်းပနိုင်ရတဲ့ကိုကျွန်တော်အချိန်ယူပြီးတော့အချိန်လည်းညှိနှိုင်းဆွေးနွေးခဲ့ပါတယ်အချိန်နည်းပြီးတဲ့နောက်မှာတော့ကျွန်တော်ဒီ AD လာကုန်မီလာဇန်းမှာတတိယပင်လုံးစီဝေးကိုကျင်းပနိုင်ဖို့အတွက်ကိုဒါကျွန်တော်တို့အားလုံးသဘောတူပြီးတော့ရထားခဲ့ပါတယ်ခွာရက်ကိုတော့ကျွန်တော်တို့ကအတိအကျမတတ်မှတ်သေးပါဘူး
မနေ့ကဆွေးနွေးပွဲမှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းတချို့ကခေါင်းဆောင်တွေတက်ရောက်နိုင်ခြင်းမရှိဘူးဆိုတော့ဒီသုံးချက်ချတဲ့အခါမှာအခက်အခဲတွေများရှိကြလားခင်ဗျာဒီအခက်အခဲတွေကိုရောကျော်လွှားနိုင်ကြလားခင်ဗျာ
ဟုတ်ကဲ့ကျော်လွှားနိုင်ခဲ့ပါတယ်ကျော်လွှားနိုင်ခဲ့ပါတယ်ဘာလဲဆိုတော့ဒီဆွေးနွေးပွဲမှာကျွန်တော်တို့ခေါင်းဆောင်ပိုင်းကတော့ကျွန်တော်တို့ကင်းယူဥက္ကဋ္ဌကြီးနဲ့ကျွန်တော်အားသေးသေးဥက္ကဋ္ဌကြီးမှဦးကတော့ဒါမတက်ရောက်နိုင်ဘူးပေါ့လေတိုးတော့လေဒီသူတို့ရဲ့ကျန်းမာရေးအခြေအနေတွေကပြီးတော့ဒီအားသေးသေးရဲ့ညီလာခံလည်းဒီကျစ်ပဗီဇာအဲ့လိုအခြေအနေတွေမှာဒါဟိုမတက်ရောက်နိုင်တာဖြစ်ပါလေအခြားသဘောထားတွေကြောင့်တော့မဟုတ်ပါဘူ
းမွန်ပြည်သက်ပါတီကဥဆောင်ကျင်းပမယ်မွန်မျိုးသားအလိုက်နိုင်ငံရေးဆွေးနွေးပွဲတွေကိုဘယ်ချိန်မှာကျင်းပသွားဖို့ရှိလဲခင်ဗျာ
ကျွန်တော်တို့ဒီမွန်ပြည်သက်ပါတီဥက္ကဋ္ဌကြီးပြောတာတော့လာမယ့်ဒီမတ်လ23ရက်နေ့မှာဒီမျိုးမှာဒီမွန်မျိုးလိုက်မျိုးသားဆင်ဆွေးနွေးပွဲကိုကျင်းပဖို့တို့ရထားတဲ့အကြောင်းနဲ့အဲ့ဒါကိုပြောပါတယ်ကျန်တဲ့နေရာကတော့မွန်ပြည်သက်ပါတီရဲ့ဒီတက်တည်နေရာတွေ၅နေရာပေါ့လေအဲ့ဒီ၅နေရာမှာဟိုတို့လူထုဆုံဆွေးနွေးပွဲတွေလုပ်ဖို့အဲ့ဒါကိုတော့တို့ဆွေးနွေးပါတယ်လောစဉ်မွန်ပြည်သက်ပါတီအတင်ပြရတယ်သူတို့တက်တည်နေရာတွေ၅နေရာမှာလုံးမကိစ္စတော့ဒါဟိုလက်ခံပါတယ်ဒါဒီပေါ်မှာအခြားပြောစရာမရှိပါဘူ
းဒီ23ရာစုပင်လုံးကြီးလာကဆန်းငယ်နေရတဲ့အကြောင်းရင်းတစ်ခုဖြစ်တဲ့ရှမ်းပြည်နယ်ကအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်သေးတဲ့အနေနဲ့ပတ်သက်ပြီးတော့ဘလူတွေများကြော်လွှားနိုင်ခဲ့ကလေးခင်ဗျာဘာတွေများရှစ်ဆက်လုံးဆောင်သွားဖို့ရှိလဲခင်ဗျာ
ဟုတ်တယ်ကျွန်တော်တို့ကအစိုးရဘက်ကတော့ဆန်းလူမျိုးအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်မှုအတွက်ကိုကျင်းပနိုင်တဲ့ပုံစံနှစ်မျိုးကိုဒါအဆိုပြုပါတယ်အဲ့တော့အားရစက်ကတက်ရောက်တဲ့ကိုယ်စလဲကျွန်တော်တို့ UPDG ရဲ့အတူအဖွဲ့ဝင်ဘုံမူဆိုင်ကတော့အားရစက်အနေနဲ့အဲ့ဒီအစိုးရအစုပြချက်တွေပေါ်မှာအကောင်းဆုံးဖြစ်အောင်ကြိုးပမ်းဆောင်ရွက်သွားမယ်လို့အဲ့ဒါကိုမှတ်တမ်းတင်ပြောကြားသွားခဲ့ပါတယ
်အစိုးရဘက်က RCSS ကိုဘာတွေများအစိုးပြုခဲ့တယ်ဆိုတာသိခွင့်ရှိမလားခင်ဗျာ
အဒီကတော့အစိုးရဘက်ကအစိုးပြုတာကတော့အခုဒီလောက်ထားတဲ့ဒီလူမှုတွဆုံပွဲတွေ5နေရာလောက်မှာလောက်ထားတယ်လောက်ထားတဲ့ပြီးရင်နောက်က5နေရာလောက်ကကျန်တယ်ကျန်တဲ့ဒီလူတွေကိုယ်စလဲတွေကိုလင်းခေးမှာခေါ်ယူတွေ့ဆုံပြီးတော့မှဆွေးနွေးတာမျိုးဟောပါလေနောက်တစ်ခုကတော့ဗာလဲဆိုရင်ဒီတောင်ကြီးမှာအစိုးရဘက်ကနောက်ထပ်ကြောထိုင်ရပုဂ္ဂိုလ်တွေတက်ရောက်ပြီးတော့မှကျမ်းဘက်ကလူကိုယ်စားလှယ်တွေပေါ့လေဒီလိုနဲ့တက်ပြီးတော့ဒီပြင်ဆင်မှုအစည်းအဝေးတရားလေးကျင်းပတာမျိုးအဲ့လိုမျိုးကိုမိလားနှမျိုးအစိုးရဘက်ကဆွေးပြပါတယ
်မနေ့ကဆွေးနွေးပွဲမှာဒီငင်းငင်းကိစ္စရှေ့ဆက်မတိုးနိုင်တာနဲ့ပတ်သက်ပြီးတော့ညှဉ်းပန်းမှုတွေရှိခဲ့လို့လည်းကြားရပါတယ်ခင်ဗျာတိုင်းကခေါင်းဆောင်တချို့ပြောတာကရှေ့ကိုအတင်းတိုးနေတဲ့ပုံစံထက်အခြေလဲညှိနှိုင်းပြီးတော့မှရှေ့ဆက်သွားတင်နေဆိုပြီးမှဝေဖန်မှုတွေလည်းရှိပါတယ်ခင်ဗျာအခုခွန်မင်းထွန်းတို့အနေနဲ့ဘယ်လိုများသဘောထားရှိပါလဲခင်ဗျာ
နိုင်ငံရေးတာဝန်ခံပုဂ္ဂိုလ်ကလည်းသူတို့ရင်းနှင်းဖြစ်ချင်တာတွေကိုပုံမှန်နေနေပြောသလိုကျွန်တော်တို့ဘက်ကလည်းကျွန်တော်တို့ရဲ့အမြင်သဘောထားတွေကိုဒါကျွန်တော်တို့ပုံမှန်နေနေတာတွေဆွေးနွေးကြပါတယ်နောက်အထူးအဖြစ်တော့ဒုတိယကာကွယ်ဦးစီးချုပ်ဒုတိယပို့ချုပ်မှုကြီးစိုးဝင်ကသူရိုးရှင်းရှင်းပြောပြသွားတာရှိပါတယ်အဲ့ဒါတော့ဗာလဲဆိုလို့ရှိရင်ကျွန်တော်တို့ညီနိုင်ဆွေးနွေးတာတွေကအချင်းပေးပြီးတော့လည်းတက်ရောက်ခဲ့တယ်အချင်းယူပြီးညီနိုင်မဆိုတဲ့အချိန်မှာလည်းသူစောက်ဆိုင်ပေးခဲ့တယ်ပြီးတော့အဖြစ်အခုတတိယပင်လုံးစီးရေးကို AD လာကိုမေလာဆောင်မှာကျင်းပဖို့လည်းသဘောတူညီရတဲ့ခါကျတော့သူကပြောတာကတော့နိုင်ငံရေးဆွေးနွေးမှုသဘောဝိုင်းမှာနိုင်ငံရေးဆွေးနွေးပြီးတော့ကျွန်တော်ပြဿနာတွေကိုဖြေရှင်းကြမယ်ဒီအင်အားသုံးဖြေရှင်းမှုတွေမလုပ်ဘူးနိုင်ငံရေးအကျိုးမှုအတွက်လည်းကျွန်တော်တွားကြမယ်ဆိုတာရက်လက်ပါပဲလို့သူအဲ့လိုပြောသွားပါတယ်နောက်တစ်ခုကတော့ကျွန်တော်ဒီလိုဆွေးနွေးကြတဲ့ခါမှာအစည်းအဝေးတွေထဲမှာပဲဆွေးနွေးတာထက်ကိုအလို့သဘောဆွေးနွေးမှုတွေလည်းဒါလိုအပ်တယ်အလို့သဘောဆွေးနွေးမှုတွေလည်းများလို့ဖို့ဒါကျွန်တော်တို့မနေ့ကဆိုရင်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ကကျွန်တော်လက်ဖက်ရည်ဝိုင်းမှာသူလည်းပြောသွားခဲ့တာရှိပါတယ်။ဒါကြောင့်ကျွန်တော်တို့ရောစေပြဿနာတွေဆွေးနွေးကြရတယ်လို့နောင်ကြလို့ရှိရင်တော့စီးရီးတွေမှာပဲဆွေးနွေးတာမျိုးမဟုတ်ပဲနဲ့ကျွန်တော်တို့အချင်းချင်းမှာရင်းနှီးနဲ့ပုံမှန်လေးလေးနဲ့အလို့သဘောဆွေးနွေးမှုတွေနဲ့ဖြေရှင်းနိုင်ဖို့ဒါစဉ်းစားတတ်ကြတာနှစ်ပတ်လုံးမှာရှိပါတယ
်။ပြီးခဲ့တဲ့ဒုတိယကြိမ်ကျင်းပခဲ့တဲ့20ရာစုပင်လုံးညီလာခံမှာအားနည်းချက်တွေလိုအပ်ချက်တွေရှိခဲ့တယ်ဆိုပြီးမှဝေဖန်မှုတွေလည်းအများကြီးရှိခဲ့ပါတယ်ခင်ဗျ။ဒီတစ်ကြိမ်ကျင်းပမဲ့ညီလာခံမှာအဲ့ဒီလိုမဖြစ်အောင်ဘာတွေများပြင်ဆင်ထားမှုရှိပါလဲခင်ဗျာ။
အဓိကတော့ကျွန်တော်တို့ဒုတိယပင်လုံးစီးရေးမှာတော့ကျွန်တော်အချိန်ပြဿနာဖြစ်ပါတယ်အချိန်ယူမှုနည်းတဲ့အားနည်းတဲ့အတွက်ကြောင့်မို့လို့အချို့တော့ပေါ့အခြေလက်ဖြစ်မှုတွေမှာလည်းအားနည်းခဲ့တာဖြစ်ပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ကဒီအခုလာမယ့်တတိယပင်လုံးစီးရေးအတွက်ကတော့ဒီကြားကာလမှာခန္ဓာလိုက်လုပ်ငန်းကော်မတီတွေကိုအချိန်ယူပြီးတော့ဆွေးနွေးညှိနှိုင်းဖို့အဲ့ဒါကိုတော့ကျွန်တော်လည်းကြိုးပမ်းအထောက်အကူပါဖြစ်ပါတယ်
ဥက္ကမြင့်ထုံးကို RFA ကျေးဇူးတင်ပါတယ်ခင်ဗျာ
ဟာကျေးဇူးတင်ပါဟုတ်ကဲ့ခင်ဗျာဟုတ်ကဲ့